တော်အစဉ်အတန်းနိုင်ကြမှုနဲ့ပြတော်ပြုံးတင်းမှုဟန်တားရမှာဒေသခံပြည်သူလူပါဝင်လာရမယ်ဆိုတဲ့အသိရှိလာလို့ပြည်သူအစုအဖွဲ့ပိုင်းပြတော်လုပ်ငန်းတည်ထောင်မှု1995ကညွှန်ကြားချက်ထုတ်ပါတယ်။ဒါပေမဲ့ဒေသခံပြည်သူအစုအဖွဲ့တွေရဲ့အခြေခံလိုအပ်ချက်ကိုဖြည့်ဆည်းဖို့သာရည်ရွယ်တာကြောင့်လူနေမှုဘဝတိုးတက်ဖွံ့ဖြိုးရေးကိုအဓိကမထားခဲ့ပါဘူး။အနည်း20ကျော်တော့မှပြည်သူတွေတစ်တော့ရဲ့အကျိုးအမြတ်ကိုခံစားနိုင်ဖို့ရည်ရွယ်ပြီး2016မှာညွှန်ကြားချက်အသစ်ကိုထုတ်ပြန်ပါတယ်။တစ်တော့တွေပစ္စည်းရောင်းချတဲ့စီးပွားရေးလုပ်ငန်းတည်ထောင်နိုင်ဖို့ရည်ရွယ်ပါတယ်။ဒါပေမဲ့2019မေလမှာဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော့လုပ်ငန်းဆိုင်ရာညွှန်ကြားချက်ထွက်လာတဲ့အတွက်2016ညွှန်ကြားချက်ပြတ်ပြေသွားပါတယ်။2019ညွှန်ကြားချက်မှာပြည်သူအစုအဖွဲ့ပိုင်းတစ်တော့ရဲ့ရည်ရွယ်ချက်တွေကိုဖော်ပြပါတယ်။ဒေသခံပြည်သူအတွက်သစ်တော်ဆိုင်ရာလူအပ်ချက်ဖြစ်စီရာမှာအလို့အကိုင်းပေါ်လာပြီးစီးရင်မှုညွန်နေရေးသစ်တော်ဧရိယာတိုးပွားရေးသစ်တော်စီမံအုပ်ချုပ်ရေးစတာတွေမှာပြည်သူလူထုပါဝင်ရေးနဲ့သစ်တော်ပြုံးတည်မှုကာကွယ်ရေးစတာတွေဖြစ်ပါတယ်။ရွေးချက်တွေကိုအကောင့်ထည့်ဖို့ပညာပေးလုပ်ငန်းတွေလုပ်ဖို့လိုပါတယ
်။ပြည်သူအစုအဝေးပိုင်းသစ်တော်အကြောင်းအများဆုံးလေ့လာတဲ့အဖွဲ့အစည်းကတော့ဘန်ကောက်အခြေစိုက်ပြည်သူနဲ့တစ်တော်လေးလာရေးဌာနဖြစ်ပါတယ်။ပညာရှင်၅ဦးရေးသားပြုစုပြီးလွန်ခဲ့တဲ့ဒီဇင်ဘာလကထုတ်ဝေတဲ့စာတမ်းအရမြန်မာပြည်မှာဒေသခံအစုအဖွဲ့ပိုင်းတစ်တော်ဧကပေါင်း9သိန်းကျော်ရှိကြောင်းသိရပါတယ်။ကျိုးဝိုင်းတော်ကျိုးပြင်ကာကွယ်တော်တဘာဝထိန်သိမ်းရေးနယ်မြေရှိဂျားကန်နယ်မြေအစိုးရစီမံခန့်ခွဲခွင့်ရှိတဲ့တစ်တော်နယ်မြေဓလိ့ထုံးစံအရထိန်သိမ်းထားတဲ့တဘာဝတစ်တော်နဲ့ဒီရေတော်စရတီမှာအစုအဖွဲ့ပိုင်းတစ်တော်တည်ထောင်ဖို့လျှောက်ထားနိုင်ပါတယ်။အစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းတည်ထောင်ဖို့ကိုလည်းတစ်တော်ဦးစီးဌာနကခွင့်ပြုနိုင်ပါတယ်။2020မှာအစုအဖွဲ့ပိုင်းတစ်တော်စီးပွားရေးလုပ်ငန်း150အထိရှိလာဖို့ရည်ရွယ်ထားပါတယ
်။ရခိုင်ပြည်နယ်တောင်ပိုင်းဂွမြို့နယ်မှာရွာ78ရွာအတွက်အစုအဖွဲ့ပိုင်းတစ်တော်ဧကတလောင်းကျော်ရဖို့တစ်တော်ဦးစီးဌာနဒေသခံအယက်သားအသင်းအဖွဲ့တွေနဲ့ဘန်ကောက်အခြေစိုက်ပြည်သူနဲ့တက်တော်လေးလာရေးဌာနတို့ပူးပေါင်းလုပ်ကင်မှုကိုဥပမာပေးထားပါတယ်။ရွာ300ကကိုယ်စားလှယ်တွေကိုတင်နှံပေးပြီးတက်တော်ဧက2900ကိုလုပ်ခိုင်းတဲ့အခါမှာ2018အစောပိုင်းမှာရွှေရိုးမှကျင်းလုပ်ငန်းကိုတည်ထောင်နိုင်ပါတယ်။မြမကျင်းဝါလုပ်ငန်းအစင်းနဲ့ဆက်သွယ်ပြီးကျင်းအချောတွေထုတ်လုပ်ရောင်းချနိုင်တာတွေ့ရပါတယ်။ရွှေရိုးမရဲ့အောင်မြင်မှုဟာဥက္ကဋ္ဌလုပ်ကူရဲ့ခေါင်းဆောင်မှုသောရင်ပေါ်မှာမူတည်ပါလေ2019မှာအစုအဖွဲ့ပိုင်းတစ်တော်လုပ်ပိုင်ခွင့်ရပြီးမကြာမီခြေလုံငန်းစတင်နိုင်တာပါပဲဒေသကလုပ်ငန်းရှင်တွေပါဝင်တဲ့အစုအဖွဲ့ပိုင်းတစ်တော်စီးပွားရေးလုပ်ငန်းဖြစ်ပါတယ
်အစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းနဲ့ပုဂ္ဂလိကစီးပွားရေးလုပ်ငန်းရှင်တို့ပူးတွဲလုပ်ကံမှုတိုးပွားလာအောင်လဲဆောင်ရွက်နေတယ်လို့ဆိုပါတယ်အစုအဖွဲ့ပိုင်းတစ်တော်ရဲ့စီးပွားရေးလုပ်ငန်းရှင်တန်လာမှသာအစုအဖွဲ့ပိုင်းတစ်တော်စနစ်အောင်မြင်နိုင်တယ်ဆိုတာကိုတစ်တော်ဦးစီးဌာနကသဘောပေါက်တာမို့ပြည်သူအစုအဖွဲ့စီးပွားရေးလုပ်ငန်းလုပ်ကင်ဖို့အားပေးနေပါတယ်။ဒါပေမဲ့သူတို့နဲ့ပတ်သက်တဲ့သတင်းအချက်အလက်ရှားပါးနေသေးတယ်လို့ဆိုပါတယ်။ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်ကိုအခြေခံတဲ့စီးပွားရေးလုပ်ငန်းကိုကူညီဖို့တစ်တော်ဦးစီးဌာနမှာတာဝန်ရှိတယ်လို့2019ညွှန်ကြားချက်အခန်းလေးမှာဖော်ပြထားပါတယ်။ဒေသခံပြည်သူရဲ့စွမ်းဆောင်ရည်ကိုမြင့်တင်ဖို့ဤပညာနဲ့စီဝါရေးပညာသင်တန်းတွေပေးနိုင်အောင်တရောဦးစီးဌာနကစီစဉ်ပေးရမယ်လို့ဆိုပါတယ
်အစုအဖွဲ့ပိုင်းပစ်တိုးထွက်ပစ္စည်းကိုဈေးကွက်မှာရောင်းနိုင်ဖို့အရေးကြီးတာမို့ဝယ်သူနဲ့ချိတ်ဆက်ဖို့လိုပါတယ်လုပ်ငန်းအရင်းအနှီးရဖို့အတွက်ငွေကြေးအဖွဲ့အစည်းနဲ့ချိတ်ဆက်နိုင်ဖို့လိုပါတယ်လုပ်ငန်းကွန်ရက်ရှင်းသန်ကြီးထွားလာဖို့လည်းအရေးကြီးပါတယ်ဒါလိုလုပ်ငန်းဆိုင်ရာကိစ္စတွေမှာပစ်တိုးဦးစီးဌာနကကူညီပံ့ပိုးရမယ်လို့2019ညွှန်ကြားချက်ကဆိုပါတယ်ပြည်တွင်းပြည်ပအဖွဲ့အစည်းတွေစီးပွားရေးအဖွဲ့အစည်းတွေပုဂ္ဂလိကလုပ်ငန်းတွေနဲ့အစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းချိတ်ဆက်မိအောင်တစ်တော်ဦးစီးဌာနကကူညီဆောင်ရွက်ရမယ်လို့အထူးကြဖော်ပြထားပါတယ်ဒါပေမဲ့လွန်ခဲ့တဲ့၄လ၈ရက်နေ့ကထုတ်ပြန်တဲ့23ရက်နာညွှန်ကြားချက်ဖြစ်လို့လူသိနည်းနေပုံရပါတယ်ဒေသခံပြည်သူအစုအဖွဲ့ပိုင်းတစ်တော်လုပ်ငန်းဟာတို့တက်မှုအစီရင်ခံစာရေးဖို့လေတာဝန်ရှိပါတယ်အစီရင်ခံစာမှာပါဝင်ရမယ့်အကြောင်းအရာတွေကို2019ညွှန်ကြားချက်မှာဖော်ပြထားပါတယ် ဒါကြောင့်အစာကောင်းမှအနောက်သေးချာဆိုသလိုအစဉ်ခါသာရေးနိုင်အောင်လုပ်ငန်းစတင်ကလေးကစနစ်တကျမှတ်တမ်းတင်ဖို့လိုအပ်ပါတယ်ဒါမှလုပ်ငန်းအတွေ့အကြုံနဲ့အသုံးပြုတဲ့အတတ်ပညာတွေကိုလေ့လာအကဲခတ်နိုင်မှာဖြစ်ပါတယ်ခင်ဗျာ